မြန်မာနိုင်ငံတဝိုင်းလုံးမှာရှိတဲ့အကျဉ်းထောင်အချုပ်ထောင်စခန်းအသီးသီးကအပြစ်ဒဏ်ကျအကျဉ်းသားအကျဉ်းသူ9600ကျော်ကို86နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်နေစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့လိုပြန်လွတ်လာတဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်နှယောက်ပါတယ်လဲဆိုတဲ့စီးရင်တီးကြကိုကောက်ယူဖို့ကတော့ခက်ခဲနေပါတယ်လို့အကျဉ်းသားရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။မနေ့ကပြန်လွတ်လာတဲ့အထက်ပါလာတဲ့နိုင်ငံရေးအကျဉ်းသားတာယာဝတီပြည်သူ့လွှတ်တော်အမတ်ဦးအောင်မြင့်ပြန်ပြီးတော့အဖမ်းခံရပါတယ်။အကြောင်းဆုံးရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးမင်းမြတစင်အောင်ပြောပြပေးပါမယ်။
86နှစ်မြောက်လွတ်လပ်ရေးအထိမ်းအမှတ်အနေနဲ့စစ်ကောင်စီပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေရဲ့နိုင်ငံရေးအကျဉ်းသားဘယ်လောက်ပါလဲဆိုတာစီးရင်ကောက်ယူနိုင်မှုကူညီသူတွေကကြိုးပမ်းနေစေဖြစ်ပါတယ်။အခုချိန်ထိတော့စီးရင်တိကျသိနိုင်မှုအတော်လေးခက်ခဲနေစေဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကတာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်။မနေ့က9000ကျော်အကျဉ်းသား9000ကျော်လွတ်တယ်။အဲ့ဒီမှာနိုင်ငံကကျွန်တော်တို့အခုချိန်ကြီးတော့ကျွန်တော်စီရင်လိုက်နေတုန်းပဲရှိသေးတယ်။ဒါပေမဲ့တရားတာကတော့အနေငယ်ပဲပါမယ်လို့ကျွန်တော်တို့ပြောလို့ရမယ်။ကျွန်တော်တို့မှန်ထားတာတော့တရားကျော်ကျော်လောက်ပဲပါလိမ့်မယ်လို့မှန်ထားတယ်ပေါ့နော်။ဒါပေမဲ့စီရင်ကကျွန်တော်တို့အခုချိန်ကြီးတော့ကျွန်တော်တို့အတိအကျမရသေးဘူး။တရားတာကတော့ကျွန်တော်တို့နေရာဝီတိုင်းကလူမှုရေးဝန်ကြီးဒေါက်တာလက်မြတ်သွေးရဲ့မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်ရဲ့နောက်ပန်းမင်ကြီးလမ်းမှာအဖမ်းခံလိုက်ရတဲ့ဒီလူငယ်တွေပြန်လွတ်တယ်ပေါ့နော်ဒါကတော့ကျွန်တော်တို့ဒေချာတည်ရတယ်ကျန်တဲ့ဟာတွေကတော့ကျွန်တော်တို့အခုချိန်ဒီစီးရင်ကလိုက်နေတော့မှရှိသေးတယ်ဘာလို့လဲဆိုတော့စီးရင်လိုက်ရတာအရင်ခက်တယ်ဒီစီးအုပ်စုကလွတ်လိုက်တယ်ဆိုတာလွတ်လိုက်တယ်ဆိုတာကအရေးအတွက်ပဲတို့ကကြီးညာတာအဓိကတော့နိုင်ငံတကာကိုလှည့်စားခြင်းနဲ့အတွက်ကြောင့်သူကအရေးအတွက်ပဲကြီးညာပြီးတော့အကျဉ်းသား9000ကျော်လွတ်လိုက်တယ်ဆိုပြီးတော့တို့ကပြောလိုက်တာပေါ့နိုင်ငံအကျဉ်းသားဘယ်လောက်ပါလဲဆိုတို့မပြောတော့ဘူးအဲကျွန်တော်လည်းစီးရင်လိုက်ရတာတော့အခုချိန်ကြီးပဲကျွန်တော်စီးရင်လိုက်နေလို့မရှိသေးတယ်။ခမန်းကြီးကတော့တရားကြိုကြိုလောက်ပဲလွတ်လိမ့်မယ်လို့ကျွန်တော်တို့ခမန်းတယ
်။ဇန်နဝါရီ၄ရက်နေ့ကပြန်လွတ်လာသူတွေရဲ့မူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားစွဲခံထားရတဲ့အမှုတွေကနေလွတ်မြောက်လာသူတွေများတယ်လို့အထွေထွေရာဇဝတ်မှုအကျဉ်းသားအများစုပါဝင်ခဲ့တယ်လို့ AAPP ကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းသားတွေထောင်ချီလွတ်ပေးလိုက်ပေမဲ့နိုင်ငံရေးစီရင်နာမပါဝင်သလိုယာကနန်းမြတာပြန်လွတ်ပေးခဲ့တာဖြစ်ပြီးပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားအများစုဟာလည်းပြစ်ဒဏ်လွတ်ရဲ့စေခံနည်းသူတွေအများစုပါတယ်လို့ပြောပါတယ
်။ခမန်းကြီးတော့တနည်းရေဘူးအများဆုံးကတော့တနည်းအင်းစိန်ပေါ့နော်အင်းစိန်တဲ့ဒုတိယအများဆုံးကတော့ဦးဘုံပေါ့နော်။ဒါတဲ့စေတနာပါလို့တော့မဟုတ်ဘူးသို့တော်ရင်လည်းငါတွေကိုအဓိကထားပြီးတော့လွန်းကြီးပြီးလွရဲ့စစ်တမ်းကြီးတွေကိုပဲရွေးချယ်ပြီးတော့လွတ်ပြလိုက်တဲ့အခါကျတော့ငါပုံမှန်တရားသမီးရဲ့2000လောက်မှာငါပုံမှန်က3ပုံကုန်4ပုံလောက်ရှိနေတာလေဘာမှမကြံတော့တကယ်တကယ်ချွတ်ရတာပြီးအဲ့ဒီလူတွေကြားတာပြီးလွတ်နေတာနော်ချွတ်ရလည်းမပြူနိုင်ခြင်းတွေပေါ်မှာပေါ့နော်ဘုရင်ကြီးတို့သတိထားမိတဲ့လောက်ကတော့မသက်ခါရှိမှတဲ့350400နီးပါးလောက်တော့ရှိတယ်ပေါ့နော်
အေယာဝတီတိုင်းဟင်းဒရာထောင်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြင်းကြံထောင်ကပြန်လွတ်လိုက်တဲ့90လောက်မှာနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့နှိဆက်သူတွေကပြောပါတယ်။သက်ဆိုင်ရာမိသားစုတွေကိုချုပ်ပြီးအသိပေးတာပြန်လွတ်ပေးတဲ့အကျဉ်းသားစင်းကိုထုတ်ပြန်တာမျိုးမရှိတာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်အတိအကျသိနိုင်ဖို့ခက်ခဲနေတာပါ။မနေ့ကလွတ်မြောက်လာသူတွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်မန္တလေးမြို့တော်စီပင်သားရေးကော်မတီဝင်ဦးကျော်ဇေယျတို့ဦးဘူထောင်ကပြန်လွတ်ခဲ့တယ်လို့ NLD အစိုးရလက်ထက် AR တိုင်းအစိုးရအဖွဲ့လူမှုဝန်ကြီးဒေါက်တာလှမြတ်သွေးလည်းပသိမ်အချင်းတောင်ကနေပြန်ပြီးတော့လွတ်မြောက်ခဲ့ပါတယ်မနေ့ကလွတ်မြောက်လာတဲ့အထက်ပါဝင်ပြီးခံဝန်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တာကြောင့်ပြန်လည်အဖမ်းခံရပြီးတော့နောက်ထပ်အမှုထက်တရားစွဲခံရသူတဦးလည်းရှိပါတယ်။သူကတော့ပဲခူးတိုင်းတာယာဝတီမြို့နယ်ကိုစားပြု NLD အမတ်တဦးဖြစ်သူဦးအောင်မြင့်ဟာပြန်လွတ်လာသူတွေထဲပါဝင်ခဲ့ပြီးမဲ့ခံဝန်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တာကြောင့်ပြန်ပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်။
တာဝတီထောင်မှာကွန်တက်တာအဲဒါကော်အောင်မြင့်ပေါ့နော်ကော်အောင်မြင့်ကိုဒီဝန်ခံဟိုနေ့ဖုန်းဝန်ဖုန်းပေါ်ရင်လျှောက်ပြပြဆိုတော့သူကခံဝင်ထိုးခိုင်းတာပေါ့နော်တမင်ရဲ့ချက်ရှိကြီးခံဝင်ထိုးခိုင်းတဲ့ခါကျတော့ခံဝင်မထိုးတဲ့ခါကျတော့သူ့ကမခံဝင်မထိုးရကောင်းလားဆိုပြီးတော့အဲ့ဒါပြန်ပြီးတော့နော်ထောက်ထဲပြန်ထည့်ပေါ့နော်အဲ့ဒါနောက်မှုဖွင့်နေဆိုတဲ့ပုံစံမျိုးတူဟုတ်တယ်သူကလည်းရှင်းပြလွတ်ရစီနေပြီလေကိုပြောတာလွတ်ရစီနေတယ်သူကိုမလွတ်တာပေါ့နော်အဲ့ဒါလွတ်ငိမ့်တဲ့သူကလွတ်ပြီးပြီတော့ခံဝင်မထိုးလို့ပြန်ဖမ်းတာ
ဥအောင်မြင့်ကိုတဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထောင်ချခဲ့တာလွရဲ့စီတော်မှာဖြစ်ပါတယ် နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း APPB ရဲ့စီးနွေရာအာနာသိန်းကြီးကနေ2024ဇန်နဝါရီ3ရက်အထိဖမ်းဆီးခံထားရသူအကျဉ်းသား2500ကျော်ရှိပြီးတည်တံ့ချမှတ်ခံထားရသူစုစုပေါင်း162ဦးရှိတယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးခံရပြီးတဲ့နောက်ပြန်ပြီးတော့လွတ်မြောက်လာသူဦးရေကတော့9800ကျော်ရှိတယ်လို့ဖော်ပြပါတယ်။စစ်ကောင်စီကတော့ AAPPB ရဲ့စီးနွေဟာချဲ့ကားထားတဲ့စီးနွေဖြစ်တယ်လို့ဝေဖန်ထားပါတယ်ရှင်။